မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘောပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်တင်ဆက်ပေးခြင်းတဲ့အကြောင်းအရာလေးကတော့အင်ဂျင်နာချင်းကောင်းဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်လူတိုင်းဟာမိမိနေထိုင်တဲ့ပတ်ဝန်းကျင်မှာရှိတဲ့လူတွေကိုအင်ဂျင်နာချင်းကောင်းတွေဖြစ်ဖို့မျှော်လင့်တတ်ကြပါတယ်ကောင်းတဲ့ပတ်ဝန်းကျင်ကောင်းတဲ့မိတ်ဆွေကောင်းတဲ့အင်ဂျင်နာချင်းကောင်းမွန်တဲ့သူတွေကိုဆက်ဆံကျင်ကြပါတယ်အိမ်ခန်းတွေအိမ်ချမ်းမြေတွေလယ်မြေတွေအိမ်ငှားတွေကဆလို့ကိုနေထိုင်တော့မဲ့ဝယ်ယူတော့မဲ့ဆုံးဖြတ်ချက်မချခင်မှာပဲအိမ်တွေလယ်ယာမြေတွေကိုတွားကြည့်ယုံနဲ့မလုံလောက်ပဲပတ်ဝန်းကျင်မှာရှိတဲ့အိမ်ကြီးနာချင်းမိတ်ဆွေဖြစ်လာမဲ့သူများရဲ့အကြောင်းကိုမတိမသားရောတိတိတသားပါစုံစမ်းမေးမြန်းတတ်ကြပါတယ်ငါရဲ့အိမ်ကြီးနာချင်းဟာဘလို့လူစားမျိုးလဲဘာဘာသာကိုကိုးကွယ်တာလဲသူတို့ရဲ့စိတ်သဘောထားကဘလို့လဲဘာတွေလောက်ကင်စားတော့တာလဲဒါအပြင်သူတို့ဟာဆဲဆိုရန်ဖြစ်တတ်တဲ့သူတွေလားမိုးရင်ရန်ကားတဲ့သူတွေရှိလားအိမ်တကာကိုလည်ပြီးအတင်းပြောတတ်ကြတဲ့သူတွေလားပေါင်းရတင်းရခက်တဲ့လူကွာစားတွေလားမကောင်းမှုနဲ့အသက်မွေးတဲ့သူတွေလားမွေးရဆေးဆွဲနေတဲ့သူတွေရှိသလားစသဖြင့်လာပေါင်းများစွာနဲ့စိုးရိမ်တဲ့မိကုနေနဲ့ကိုကိုကိုမေးမြန်းတတ်ကြပါတယ်တရားမပြောင်းသူကောင်းမဖြစ်ဆိုတဲ့ဆူယိုးစကပုံလည်းရှိပါတယ်ကြောင်းမျိုးမျိုးကြောင့်တမျိုးတရားကိုပြောင်းရွှေ့ကြရတဲ့သူတွေရဲ့စိတ်ထဲမှာပတ်ဝန်းကျင်ကောင်းအင်းနာကျင်ကောင်းရရှိဖို့အမြဲပဲလိုအပ်နေပါတယ်။ခရီးသွားလာဖို့အကြောင်းရှိလာရင်လည်းမိမိရဲ့ခရီးသွားတဲ့အခါမှာခရီးသွားဖို့ကောင်းမိတ်ဆွေကောင်းများနဲ့တွေ့ကြုံကြဖို့လူတိုင်းဟာဆန္ဒရှိကြပါတယ်။မိမိကိုလိမ်မဲ့သူမိမိနာပစ္စည်းကိုခိုးမဲ့သူမိမိကိုဆေးခတ်မဲ့သူမကောင်းကြံစီမဲ့သူငယ်ရသူတွေအဖို့ကတော့ငါ့ကိုရောင်းစားမဲ့သူလားဆိုပြီးဆိုရင်ပူပန်တတ်ကြပါတယ်။လူတိုင်းလူတိုင်းဟာကိုယ့်ရဲ့ပတ်ဝန်းကျင်ကိုရောက်ရှိမဲ့နေရာတိုင်းမှာကောင်းတဲ့အဖော်တွေမိတ်ဆွေကောင်းတွေအင်းကြီးနာချင်းကောင်းတွေမိမိကိုလိုလိုလားလားချစ်ခင်မဲ့သူတွေကူညီဖေးမမဲ့သူတွေကိုသာစုံတွေ့ပြီးတော့ပျော်ရွှင်ဝမ်းမြောက်ခြင်းစိတ်ရှိတတ်ကြပါတယ်။ဒါပေမဲ့လူတိုင်းမစင်စားမိတဲ့အချက်ကတော့မိမိကိုယ်တိုင်ကလည်းမိတ်ဆွေကောင်းခရီးသွားဖို့ကောင်းမိတ်ဆွေမွန်ကူညီဖေးမတတ်တဲ့သူအင်းကြီးနာချင်းတရားရဲ့အရေးချင်းနဲ့ပြေးဝတဲ့သူတယောက်ဖြစ်သလားဆိုတဲ့အချက်ပဲဖြစ်ပါတယ်။ကို့အတွက်အကောင်းဆုံးအင်းကြီးနာချင်းကိုမျောလင့်သလိုပဲကိုကလည်းအင်းကြီးနာချင်းကောင်းမိတ်ဆွေကောင်းအဖြစ်တခြားသူတွေကိုလှုပ်ဆောင်ပေးနိုင်မလားဆိုတာလဲစဉ်းစားစရာပဲဖြစ်ပါတယ်။တင်ကောင်းရင်ကျွန်ုပ်မဆိုးပါဆိုတဲ့ဆောင်ပုတ်ကလေးတွေကိုတချို့သောအင်းကြီးရဲ့နေရာမှာတွေ့ရတတ်ပါတယ်။အဲ့ဒီသဘောကတော့တင်ကောင်းရင်ကျွန်ုပ်မဆိုးပါဆိုတဲ့အဓိပ္ပာယ်ပဲဖြစ်ပါတယ်။တင်ကောင်းရင်ကျွန်ုပ်ကောင်းမယ်လို့ဆိုလိုထားခြင်းမဟုတ်ပါဘူးမဆိုးပါဘူးဆိုတဲ့အစ်စ်အနေထားမှာပဲအသိပေးထားတဲ့ဆောင်ပုတ်ပဲဖြစ်ပါတယ်ဒါပေမဲ့လို့တင်ကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေကျွန်ုပ်ကောင်းမယ်ဆိုတဲ့ဆောင်ပုတ်လေးကိုလူတိုင်းရဲ့ယင်မှာချိတ်ဆွဲထားနိုင်မယ်ဆိုရင်လောကကြီးကတာယာလှပပြီးတော့နေပြောပဲအတိနဲ့ပြေဆုံးပြီးအင်းကြီးနာခြင်းကောင်းတွေကိုအထုထလဲရှာဖွေနေဖို့မလိုအပ်တော့ပါဘူးတခါတော့ကလူငယ်တယောက်ဟာပညာရှိအဖိုးထံကိုသွားပြီးတော့လောကကြီးထဲမှာလူစိုးတယောက်ယော့သွားအောင်ကျွန်တော်ဘယ်လိုလုပ်ရမလဲလို့မေးမြန်းခဲ့ပါတယ်တဲ့အဲ့ဒီအခါမှာအဖိုးကလူငယ်ရဲ့မျက်နှာကိုခဏစိုက်ကြည့်လိုက်ပြီးတော့မောင်ရင်ကိုယ်တိုင်ကကောင်းတဲ့သူတယောက်ဖြစ်အောင်နေထိုင်သွားမယ်ဆိုရင်တော့လောကကြီးမှာလူစိုးတယောက်ယော့သွားတာပေါ့ကွာလို့ပြောခဲ့ပါတယ်အဲ့ဒီလိုပဲမိတ်ဆွေကောင်းအင်းကြီးနာချင်းကောင်းရှာဖွေနေမယ့်အစားမိမိကိုယ်တိုင်အရင်ဦးဆုံးအင်းကြီးနာချင်းကောင်းဖြစ်ဖို့ကြိုးစားဖို့လိုပါတယ်အထူးသဖြင့်တော့ယုံကြည်သူခရိယန်တွေဟာကောင်းတဲ့ပုံသက်တည်ကောင်းတွေနဲ့ဆက်ဆံရေးပြည့်ပြည့်စုံများဖြစ်ဖို့လိုအပ်ပါတယ်။ယုံကြည်သူတွေနဲ့မယုံကြည်သူတွေရဲ့အသက်တာဟာဆိုလို့ရှိရင်ထူးမခြားလာပဲအတူတူပဲရှိနေတယ်ဆိုလို့ရှိရင်ယုံကြည်ခြင်းအသက်တာဟာဆိုလို့ရှိရင်ယုံကြည်ပါတယ်ဆိုတဲ့အစစ်မှာပဲရက်တက်နေပါလိမ့်မယ်။ယုံကြည်ခြင်းရဲ့လက္ခဏာအဖြစ်ကြီးထွားမှုလုံးဝမရှိတဲ့သူတွေဖြစ်နေပါလိမ့်မယ်။ဒေါက်တာဖေမြတ်ဝင်းပြောသလိုပဲယုံကြည်ခြင်းအုတ်မြစ်ပေါ်မှာဖြာခင်းပြီးတော့စိတ်ချလက်ချနေထိုင်ပြီးရှိဆက်လက်ပြီးတိဆောက်မြင်မာတိုးတက်ခြင်းမရှိသောသူတွေဟာဆိုလို့ရှိရင်အုတ်မြစ်အုတ်ခုံဘဝမှာပဲခြေနဲ့နေသူများဖြစ်ကြပါတယ်တဲ့။ကျမ်းစာမှာဖော်ပြထားတဲ့အတိုင်းပဲဂလာတိ 5:13-15 မှာကိုယ်နဲ့ဆက်ဆိုင်သောသူကိုယ်နဲ့အမျှချစ်လော့ဆိုတဲ့အပိုက်ဟာဆိုလို့ရှိရင်ကိုယ်နဲ့ဆက်ဆိုင်သူဆိုတာအင်းကြီးနာချင်းဒါမှမဟုတ်မိရဲ့ပတ်ဝန်းကျင်မှာရှိတဲ့သူတွေကိုဆိုလိုခြင်းပဲဖြစ်ပါတယ်။မိမိနဲ့ဆက်ဆိုင်တဲ့သူအင်းကြီးနာချင်းပတ်ဝန်းကျင်ရှိလူတွေကိုချစ်ဖို့မဆိုထားနဲ့မိမိဟာယုံကြည်ခြင်းကြီးတဲ့သူတန်ရှင်းတဲ့သူဖြောက်မတ်တဲ့သူဆိုပြီးမိမိကိုမိမိအထင်ရောက်ပြီးတော့ တခြားသူတွေနဲ့ပေါင်းစပ်ဆက်ဆံခြင်းမပြုတ်တတ်ကြပဲမသိမမြင်ခြင်းဆောင်နေတတ်ကြပါတယ်တယောက်နဲ့တယောက်ခင်မရင်းနှီးအောင်မလုံနိုင်ဘဲနဲ့တော့ခရစ်တော်ရဲ့ကယ်တင်ခြင်းသတင်းဝင်ကားဖို့ဆိုတာအလွန်အလွန်ကိုအလံဝေးသွားပြီပဲဖြစ်ပါတယ်မူရင်ရန်ကားပြီးဆဲဆူခိုးဝင်နေတဲ့သူတွေမကောင်းမှုနဲ့အသက်မွေးတဲ့သူအော်ဟစ်ရန်လုံသူများကိုသာအင်းကြီးနာခြင်းမိတ်ဆွေအဖြစ်မသတ်မှတ်ခြင်းကြပေမဲ့လို့မိမိကိုယ်ကိုအကောင်းထင်တခြားသူတွေကိုမကောင်းမြင်ဝါဒနဲ့ကြည့်ပြီးကိုယ့်အဖို့သာတိတဲ့တကူကောင်းသမားသူများကိုအထင်မြင်သေးတဲ့သူသူများဥစ္စာတိုးပွားတာကိုမူတီတာမပွားနိုင်တဲ့သူသူများပြုံးပျော်တာကိုနားမခံနိုင်တဲ့သူအဲ့ဒီလိုပုံကူတွေကိုအင်းကြီးနာခြင်းကောင်းစင်းထဲမှာတွင်းလို့မရပါဘူးလူတချို့ဟာမိမိရဲ့စိတ်တိုင်းကြနေထိုင်ပြီးတော့ပတ်ဝန်းကျင်ကိုဥပိ္ပခာပြုတ်တတ်ကြပါတယ်မိပတ်ဝန်းကျင်မှာရှိတဲ့ဘသူတွေဟာဖျားလို့ဆေးရုံတက်မှန်းလည်းမသိဘယ်မိသားစုတွေဆင်းရဲဒုက္ခရောက်ပြီးတော့ထမင်းကိုတော့နတ်မအောင်မစားရတာကိုလည်းမသိဘသူရဲ့သားသမီးတွေဆင်းရဲအောင်လို့အောင်မမသိကြလို့ကြမမ်းမသိဖျားเจ้าကိုမမှန်တက်ပြီမဲ့လေအသိတော်မှာရှိတဲ့လိုအပ်ချက်တွေကိုမသိတဲ့သူတွေအသိသားတွေရဲ့ပျော်ရှင်ခြင်းဝမ်းနည်းခြင်းတွေကိုမျက်ဝေခံစားမှမသိတဲ့သူတွေကိုကုကူသာသိပြီးတေကောင်နဲ့မချားပဲအသက်ရှင်နေတဲ့သူတွေများစွာရှိတတ်ကြပါတယ်အချင်းချင်းကိုချစ်ပြီးတော့သူတစ်ပါးရဲ့အမှုကိုဆောင်ဖို့ကျမ်းစာမှာလည်းဖော်ပြထားပါတယ်တတိပြုစင်ခြင်းရန်လည်းလိုအပ်ပါတယ်တရားဟောရာကျမ်းမှာဆိုလို့ရှိရင်ကိုယ်နဲ့သက်ဆိုင်တဲ့သူကိုညီကိုချင်းဆင်းရဲတဲ့သူကိုတနာရမယ်ကူညီရမယ်ချင်းကားပေးကမ်းမှုကိုယ့်ရဲ့လက်ကိုချဲချဲဖွင့်ထားပေးရမယ်လို့ဘုရားသခင်ကမိန့်တော်မူပါတယ်ကိုညီကိုရဲ့တိုးနွားတွေလန်းလွဲတာဆင်းရဲခြင်းရောက်တာပျောက်နေတာကိုမြင်မှလျက်နဲ့မတွေ့ခြင်းအောင်မဆောင်ဖို့မိန့်တော်မူခဲ့ပါတယ်။အဲ့လိုဘုရားသခင်ရဲ့မိန့်တော်မူချက်တွေကိုလိုက်နာတော်သူဟာဆိုလို့ရှိရင်ကောင်းကြီးမင်္ဂလာတွေနဲ့ပြည့်စုံရမယ့်အကြောင်းလဲဖော်ပြထားပါတယ်။ကိုယ့်လက်နဲ့လှုပ်ဆောင်သမျှအောင်မြင်ရတဲ့အခွင့်ကိုပေးမယ်လို့လည်းဂတိကျော်ထားရှိပါတယ်။ဒါကြောင့်မိမိရဲ့စိတ်နှလုံးနဲ့တကွကိုယ့်ရဲ့လက်ကိုကြဲကြဲဖွင့်ပြီးတော့ကိုယ်နဲ့ဆက်ဆိုင်တဲ့သူညီအကိုအိမ်နီးနားချင်းတွေကိုအကောင်းဆုံးနဲ့ဂူညီဖို့လိုအပ်ပါတယ်။အဲ့ဒီကောင်းမှုတွေကြောင့်ကိုယ်ပြုလျာရာလှုပ်ဆောင်လျာမှာဘုရားသခင်ကကောင်းကြီးပေးမှအမှန်ပဲဖြစ်ပါတယ်။ဒီကနေ့အချိန်မှာဆိုလို့ရှိရင်လမ်းလွှမ်းနေတဲ့လူငယ်တွေဇာရိတပြက်ပြားနေတဲ့အမျိုးသမီးတွေလမ်းမှာရောက်စေဖို့တက်မှတ်ပေးမဲ့သူဟာလူတိုင်းမှာတာဝန်ရှိတယ်ဆိုတော့ကိုသိမြင်ဖို့လိုအပ်လာပြီဖြစ်ပါတယ်။မွေးရေးဆေးဝါးသားကောင်ဖြစ်ပြီးတော့ဘဝပြည့်နေကြရတဲ့သူတွေ HIV ရောဂါဆွဲပြီးတော့ခြောက်ခြားအားငယ်နေတဲ့သူတွေမိမိရဲ့အဖြစ်ကြောင့်ဝမ်းနဲ့ကြေကွဲပြီးနောင်တရနေတဲ့သူတွေများစွာရှိနေမှာဖြစ်ပါတယ်။သူတို့တွေကိုယ်တိုင်ဟာလဲသူတို့လဲကြနေတဲ့ဘဝကနေပြီးတော့ပြန်လည်၍ယုံထပြီးတော့မတက်ရချင်မဲ့သူတွေပဲဖြစ်ကြပါတယ်။မိမိကိုကူမမဲ့သူထူပင့်ပေးမဲ့သူတွေကိုလည်းမျောလင့်နေတတ်ကြပါတယ်။ဘသူတွေကသူတို့ကိုထူမပေးမှလဲ။ဟိုလူဒီလူကိုလက်ညှိုးထိုးနေမဲ့အစားမိမိကိုယ်တိုင်ပဲအပြေးအလွှာထူပေးဖို့လိုအပ်ပါတယ်။ခရင်ကြမှာရှမတ်တဲ့25 40မှာဆိုလို့ရှိရင်အငယ်ဆုံးသောသူကိုပြုစုခြင်းဟာငါအားပြုစုခြင်းဖြစ်တယ်လို့သခင်ခရစ်တော်မိန့်တော်မူခဲ့ပါတယ်။သူများတွေမကောင်းတာလုပ်တာပဲမိမိပြင်နဲ့မိမိမကောင်းတာကိုခံမစေဖို့ဆိုပြီးတော့မျက်နှာလွှဲခဲဖြစ်လုပ်လို့မရပါဘူး။ယောမ17မှာဆိုလို့ရှိရင်ချစ်ချင်းအရာမှာပဂတိပေါက်ဖို့တူတုံစင်းညီရင်အကိုပမာချစ်နိုင်မှသာလျှင်အငယ်ဆုံးသောသူတွေကိုဂရုပြုမိကြမှာဖြစ်ပါတယ်။နှုတ်ရဆောင်မခြင်းလက်ရဆောင်မခြင်းလမ်းပြအားပေးခြင်းသိပညာပေးခြင်းဆူတောင်းပေးခြင်းလိုအပ်သလိုလက်ခံပေးခြင်းအားဖြင့်ကူညီခြင်းပြုစုပြောထောင်ပေးခြင်းငွေအားလူအားဖြင့်ပတ်မိုးကူညီပေးခြင်းအဲ့ဒါတွေနဲ့ချစ်တတ်ဖို့လည်းလိုအပ်ပါတယ်ဖခင်သခင်ကိုချစ်ပါတယ်လို့အထက်ထက်ခါခါပြောနေပေမဲ့လည်းမိမိရှေ့မှာတွေးကြုံစုံနေရတဲ့ညီအကိုတွေကိုမချစ်နိုင်မဲမုန်းနေမဲဆိုလို့ရှိရင်အဲ့ဒီလူဟာလိန်ညာတဲ့သူပဲဖြစ်ပါတယ်မိမိရဲ့အိမ်နီးနားချင်းတွေကိုမခေါ်နိုင်မပြောနိုင်မုန်းနေတဲ့သူတွေဟာလဲဖျားသခင်ကိုလိန်ညာတဲ့သူတွေပဲဖြစ်တယ်မိမိရဲ့ပတ်ဝန်းကျင်မှာအဲ့ဒီလူလူမျိုးတွေကိုတွေ့ကြုံကောင်းတွေ့ကြုံနိုင်ပါတယ်မိမိကိုယ်တိုင်လည်းဖြစ်နိုင်ပါတယ်ဟေဘရဲ13:1မှာဆိုလို့ချင်းညီအကိုချင်းချစ်ချင်းမေတ္တာ၌တည်ကြလောဧည့်သည်ဝတ်ပြုခြင်းအမှုကိုမမိလျော့ကြနှင့်ချို့သောသူတို့သည်ဧည့်သည်ဘုကိုပြုသည့်တွင်ကောင်းကင်နမန်တို့အားအမတ်တမဲ့ဧည့်ဝတ်ပြုကြပြီမေတ္တာစေနာဂိယနာနှင့်တရားတရားထက်သန်စွာအဲဝုပြုဖို့ဆိုတာမမေ့သင့်ပါဘူးအဲဝုပြုတယ်ဆိုတာအင်းရှင်ရောဧည့်သည်ပါနှုတ်ဦးနှစ်ဖက်ခြေနဲ့အားရပျော်ရွှင်စေပါတယ်တကယ်လို့များအင်းရှင်ဘက်ကနေပြီးတော့မလိုမလားပြုမှုမယ်ဆိုလို့ရှိရင်နှုတ်ဦးနှစ်ဖက်စိတ်ကတိကောက်ဖြစ်ပြီးတော့ စိတ်ပင်မမှုဝန်ထုတ်ဝန်ဖိုးဖြစ်မှုစိတ်အစာမကြေမှုတွေနဲ့ခင်မင်မှုကိုပြပြားစေနိုင်ပါတယ်။ဧည့်သည်ဝုကိုပြုခြင်းဖြင့်အမတ်မထင်ပဲကောင်းကင်သမန်တွေကိုဧည့်သည်ဝုပြုမိတဲ့အတွက်ကြောင့်ကောင်းကြီးခံစားရတဲ့အဖြစ်တွေဥပမာဖော်ပြရမယ်ဆိုရင်အာဗြဟံဧည့်ဝုပြုလို့ဇရတ်တမျိုးကနေမုတ်ဆိုးမနဲ့အိမ်သားများမိုးခေါင်သည့်ကာလမှာအငတ်ဘေးကနေလွမြောက်ရသည်သာမကတဦးသည်သောသာအသက်ပြန်ရှင်ခွင့်ကိုလည်းရရှိခဲ့တာကိုတွေ့ရမှာဖြစ်တယ်။ဧည့်ဝုပြုခြင်းဟာဆိုလို့ရှိရင်မိမိတို့မှာရှိတဲ့ရွှေတွေငွေတွေကုန်ဆုံးသွားတယ်လို့မရှိပဲဖျားသခင်ထံတော်ကနေပြီးတော့ပုံမူကြီးမားတဲ့ကောင်းကြီးတွေကိုခံစားကြရမှာပဲဖြစ်ပါတယ်။အဲ့ဒီလိုလှုပ်ဆောင်ရတဲ့အခါမှာကောင်းမြတ်တယ်ဆိုတာကိုသိပေမဲ့လို့လဲတိလျက်နဲ့မလှုပ်တဲ့သူတွေဟာအပြစ်ရှိတဲ့သူဖြစ်ကြောင်းရှင်မာကု၄ဆက်ခွန်မှာသွန်သင်ထားတာကိုလည်းတွေ့ရမှာဖြစ်ပါတယ်။ကောင်းငင်ဘုံမှာသာရအသက်ကိုအမွေခံစားနိုင်မှုကိုနဲ့ဆက်ဆိုင်တဲ့သူကိုကိုနဲ့အမျှချင်းရမယ်ဆိုတဲ့အချက်ကအဓိကဖြစ်ပါတယ်။ကောင်းသောရှမာရိပုံမြင်မှာဆိုလို့ရှိရင်သခင်ယေရှုမေးတဲ့မိခိုးနေကိုကလေးလူကြီးအားလုံးဖြေဆို့နိုင်တာကိုတွေ့မြင်ရမှာဖြစ်တယ်။ဓမြတိုက်ခံရပြီးနာနေတဲ့သူတွေကိုတနာတဲ့သူကကိုနဲ့ဆက်ဆိုင်သောသူပဲဖြစ်ပါတယ်။တကယ်တမ်းလက်တွေ့ဘဝမှာတော့ကိုနဲ့ဆက်ဆိုင်တဲ့သူအင်းနာချင်းကောင်းဖြစ်ဖို့မလွယ်ကူပါဘူး။ဒါပေမဲ့လို့စစ်မှန်တဲ့ယုံကြည်ခြင်းမှာချစ်ချင်းမြတ်တာနဲ့ပြည့်ဝပြီးတော့သာရအသက်အမွေခံခွင့်ရရှိဖို့ဘယ်လိုအရာကိုမှကြောက်ရွံ့ခြင်းမရှိဘဲကိုယ်နဲ့ဆက်ဆိုင်တဲ့သူကိုယ့်ရဲ့အနိမ့်နာခြင်းကောင်ဖြစ်ဖို့လိုအပ်ပါတယ်မြတ်တာဟာဆက်ရှိတတ်ပါတယ်ကျေးဇူးပြုတတ်ပါတယ်ဂုံပြိုင်ခြင်းမရှိပါဘူးဝါကြွားခြင်းလည်းမရှိပါဘူးမာမာနလည်းမရှိပါဘူးချစ်ချင်းမြတ်တာရဲ့ဂုံတန်ဖိုးပေးဆက်မှုများကိုတစ်ကော73:8မှာဖော်ညွှန်းပြထားပါတယ်ကောင်းကင်နိုင်ငံရဲ့အရေးအောင်တွေထွန်းလင်းတောက်ပနေတဲ့အနိမ့်ခြင်းကောင်တွေကိုလူတိုင်းဟာချစ်ခင်လေးစားအတိအမှန်ပြုကြပါတယ်။ဖခင်သခင်ထံကနေပြီးတော့လဲအစတရားအစတထောင်အစတထောင်စတဲ့ကောင်းကြီးမင်္ဂလာများစုကျေးဇူးတွေကိုခံစားရမှလည်းဖြစ်ပါတယ်။ကိုဟာမိမိပတ်ဝန်းကျင်မှာအင်းကြီးချင်းကောင်းတွေကိုလိုအပ်တယ်လို့ကိုရဲ့ဘဝမှာလဲမိမိကိုယ်ကိုပြန်မေးတဲ့မိခွန်းကတော့မိမိကိုယ်တိုင်ကရောသူတစ်ပါးအတွက်အင်းကြီးနာချင်းကောင်းဖြစ်ပါရဲ့လားဆိုတာပါပဲ။ဒါကြောင့်သောတာရှင်တို့အနေနဲ့လဲမိမိရဲ့အိနာချင်းကောင်းကိုလိုအပ်သလိုမိမိကိုယ်တိုင်ကလည်းသူတစ်ပါးအတွက်အိနာချင်းကောင်းဖြစ်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းအနည်းငယ်ပဲတိုက်တွန်းဝင်ကားလိုက်ရပါတယ်။နာသောတာရှင်တို့ပြိဿအပေါင်းလဲဘဝမှာအိနာချင်းကောင်းပိသစွာအသက်ရှင်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်။